အီရန်နဲ့နောက်ဆုံးပြုလုပ်မဲ့ဘယ်သဘောတူညီချက်မှမဆိုအစ္စရေးနိုင်ငံတည်ရှိမှုကိုအီရန်ကလက်ခံကြောင်းပြက်ပြက်သားသားနဲ့ရှင်းရှင်းလင်းလင်းဖော်ပြဖို့အစ္စရေးရဲ့တောင်းဆိုချက်ကိုအမေရိကန်သမ္မတဘဲရက်အိုဘားမားကပယ်ချလိုက်ပါတယ်။အီရန်နဲ့အင်အားကြီး6နိုင်ငံတို့ကြားအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးသဘောတူညီမှုမူပေါင်းတစ်ခုချမှတ်နိုင်ခဲ့တာနဲ့ပတ်သက်ပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟုကတောက်ကြံတွေကပြင်းပြင်းထန်ထန်ဝေဖန်ပြီးအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်။မနေ့က NPR American သတင်းဌာနရဲ့မီးမြန်းကမ်းမှာသမ္မတအိုဘားမားကအီရန်မှာနျူကလ িয়ার လက်နက်မထုတ်လုပ်နိုင်ရင်အခိုင်အမာထိန်းချုပ်နိုင်ဖို့အတွက်ရည်ရွယ်တဲ့ဒီသဘောတူညီချက်ကိုအစ္စရေးနိုင်ငံတည်ရှိမှုအီရန်ဘက်ကလက်ခံမယ်ဆိုမှလက်မှတ်ထိုးမယ်လို့သတ်မှတ်လိုက်ရင်တနည်းပြောရရင်အီရန်ကအာဏာရှင်တွေသဘောထားလုံးဝမပြောင်းမချင်းသဘောတူညီချက်မလုပ်နိုင်ပါဘူးဆိုတော့ယသိပြတ်သဘောတက်ရောက်နေပါတယ်။ဒါဆိုလုံးဝမှားရွံ့တဲ့အဆုံးဖြတ်ဖြစ်သွားပါလိမ့်မယ်။အီရန်ကအာဏာရှင်တွေရဲ့သဘောထားပြောင်းလဲလာမလားမခန့်မှန်းနိုင်သေးတဲ့အတွက်အီရန်ကိုနျူကလ িয়ার လက်နက်မပိုင်စေချင်တာဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။တကယ်လို့အီရန်ဟာဂျာမနီတို့ဆွီဒင်တို့ပြင်သစ်တို့လိုပြောင်းလဲလာရင်တော့သူတို့ရဲ့နျူကလ িয়ার နဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေအတွက်ပုံစံတစ်မျိုးနဲ့ဆင်းစားလာနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။အစ္စရေးကတော့အင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားပြီးခဲ့တဲ့သတင်းပတ်တုန်းကရခဲ့တဲ့သဘောတူညီမှုမူပေါင်းဟာအစ္စရေးတည်ရှိမှုကိုချိမ့်ချောက်နေတယ်လို့သတ်မှတ်ပါတယ်။ဒါအပြင်အီရန်ကိုဘုံးလုံနိုင်ဖို့အတွက်လမ်းဖွင့်မပေးနိုင်အောင်အမေရိကန်လွှတ်တော်အမတ်တွေကိုဖိအားပေးပြောဆိုမယ်လို့လည်းမစ္စတာနန်ဒယာဟုကပြောပါတယ်။